အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာတရားရုံးမှာဆွဲချက်တင်ခံရပြီးလာမယ့်၄ရက်နေ့ကျရင်ပထမဆုံးကြိမ်တရားရုံးကိုတက်ရောက်ပြီးတော့အမှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒါဟာအမေရိကန်သမိုင်းတခြားမှာသမ္မတဟောင်းတဦးအနေနဲ့ပထမဆုံးကြိမ်တရားဆွဲခံရခြင်းဖြစ်ပါတယ်။အသက်86နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်းထရန့်ဟာသမ္မတရွေးကောက်ပွဲအတွက်တတိယကြိမ်ရှင်ပြိုင်ဖို့ကြိုးစားနေပြီးလာပိုင်းအလိုမှာပဲအခုလိုဆွဲချက်တင်ခံရတဲ့အတွက်2024မှာသမ္မတအဖြစ်ရွေးကောက်ခံခွင့်ရှိအောင်မလားဆိုပြီးတချို့ကတီးချင်နေကြပါတယ်။ဟာနာခွန်ရဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ These four horrible radical left Democrat investigations of your all-time favorite president, me.
ခင်ဗျားတို့အကြိုက်နဲ့သက်ဆုံးသမ္မတဖြစ်တဲ့ကျွန်တော်ကိုအင်မတန်မှဆူဝါပြီးဘယ်ဖက်ဆွန်းလို့နဲ့ဒီမိုကရက်ပါတီကစုံစမ်းမှု၄ခုလုပ်နေတာဟာဒီနိုင်ငံရဲ့တမိုင်းမှာမလိုလားသူကိုဖယ်ရှားတုတ်တင်တဲ့နေရာမှာယွန်းစရာအကောင်းဆုံးလုပ်ရပဲဖြစ်တယ်လို့ဒေါ်နယ်ထရန့်ကပြောသွားခဲ့တာဖြစ်ပါတယ်။ဒီလိုဆွဲချက်တင်ခံရတဲ့အပေါ်အစွမ်းကုန်ပြန်လဲစိန်ခေါ်ခုခံသွားမယ်လို့လည်းပြောပါတယ်။သူ့ရဲ့တရားဆွဲဆိုချက်အသေးစိတ်ကိုလာမယ့်အင်္ဂါနေ့ဧပြီလ၄ရက်လောက်မှာသိရနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ဒေါ်နယ်ထရန့်ဟာ2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာသူနဲ့အတူလိန်ဆက်ဆန်ဖူးတဲ့အပြာရုပ်ရှင်မင်းသမီး Stormy Daniels ကိုနှုတ်ပိတ်တဲ့အနေနဲ့ငွေတွေပေးခဲ့တယ်ဆိုပြီးဆွဆွဲခံရတာဖြစ်ပါတယ်။သူရဲ့ရှေ့နေ Joe Tacopina ကတော့ Donald Trump ကတရားရုံးမှာအပြစ်မရှိကြောင်းထွက်ဆိုမှာဖြစ်တယ်လို့ American နိုင်ငံ ABC သတင်းဌာနရဲ့ Good Morning America အစီအစဉ်မှာအခုလိုပြောဆိုခဲ့ပါတယ်
။ We'll proceed to see a judge at some point. Plead not guilty. Start.talking about filing motions which
ကျွန်တော်တို့တရားရုံးကိုသွားပြီးတော့တရားသူကြီးနဲ့တွေ့ဆုံမှာဖြစ်ပြီးအပြစ်မရှိကြောင်းထွက်ဆိုမှာဖြစ်ပါတယ်။အဆိုပြုချက်အကြောင်းတွေကိုစတင်ပြောဆိုကြမှာဖြစ်ပြီးဒီအမှုနဲ့ဆက်ဆက်ပြီးတရားရေးရာနီလန်းအရာရရှိနိုင်တဲ့နီလန်းမှန်သမျှကိုချက်ချင်းအမိအရာအသုံးချလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ Donald Trump အနေနဲ့ Manhattan တရားရုံးမှာအမှုလာရောက်ရင်ဆိုင်တဲ့အခါမှာတရားရုံးပြင်ပမှာရုံးရင်ဆန်ခါမှုဖြစ်ပွားမှဆိုရင်လို့နယူးယောက်မြို့ရဲတွေကိုတိုးချက်ချထားပြီးဖြစ်ပါတယ်။ဒေါ်နယ်ထရမ့်ရဲ့ရှေ့နေကဒီအမှုကိုမီဒီယာတွေကသူတို့တတ်နိုင်တဲ့နည်းလမ်းတွေနဲ့အစွမ်းကုန်လိုက်ကြမှာတေချာတယ်လို့ပြောဆိုလိုက်ပါတယ်
။ The president will not be put in handcuffs. As far as the mugshot's concerned, perp walk, I mean,you know, as I said, I'm sure they'll try to make sure that they get.
အမှုရင်ဆိုင်တဲ့အခါမှာသမရကိုလက်ထိတ်ခါမှာတော့မဟုတ်ပါဘူး။ဒါပေမဲ့ရဲတွေနဲ့အတူတရားရုံးထဲလမ်းလျှောက်လာရတာမျိုးတော့လုပ်ရမှာဖြစ်ပါတယ်။အဲ့ဒီလိုမြင်ကွင်းတွေကိုအမိအရာရိုက်ယူကြပြီးတချို့ကဒီလိုမြင်ကွင်းညွှန်မြင်ရတာကိုဝမ်းသာနေကြမှာပါ။ဒါပေမဲ့ဒီကိစ္စမှာမတူညီတဲ့ထောက်လှမ်းရေးအဖွဲ့တွေများစွာပါဝင်မှုရှိနေပါတယ်။ခင်ဗျားတို့သိတဲ့အတိုင်းဒဲနစ်ခွတ်ဦးဆောင်တဲ့နယူးယောက်ပြည်နယ်တရားရုံးအမှုထမ်းသမဂ္ဂအဖွဲ့တွေရဲဌာနတွေစတင်ဖြစ်ပါဝင်ကြပါတယ်။အဲ့ဒီတော့ဒီအမှုကိုစက္ကပ်ပွဲတစ်ခုလိုချပြတာမျိုးမဟုတ်ပဲလူသားဆန်ဆန်ကင်တွယ်ကြလိမ့်မယ်လို့မျှော်လင့်မိတဲ့အကြောင်းပြောသွားခဲ့ပါတယ်။ Donald Trump ကိုအထူးတလဲထောက်ခံနေကြသူတချို့ကတော့ဒီလိုဆွဲချက်တွေဟာဒေါ်နယ်ထရန့်ကိုနောက်တစ်ကြိမ်သမ္မတဖြစ်အောင်လုပ်ဖို့တွန်းအားပေးတဲ့အင်အားတရဖြစ်စေတယ်လို့လည်းပြောဆိုလိုက်ပါတယ
် I think that the Democrats and the judicial system are doing him wrong. I don't think that I mean it could happen to me, it could happen to you, it could happen to
Democratic Party နဲ့တရားရေးရာစနစ်ဟာဒေါ်နယ်ထရန့်အပေါ်အကောက်ကျနေကြတယ်လို့မြင်ပါတယ်ဒီလိုအရာတွေကိုခင်ဗျားလည်းကြုံရနိုင်တယ်ကျွန်တော်လည်းကြုံရနိုင်တယ်လို့ဘယ်သူမှဆိုကြုံရနိုင်ပါတယ်အဲ့ဒါတွေကကြောက်စရာလို့မြင်ပါတယ်လူတွေအနေနဲ့နိုးထပြီးတော့အဲ့ဒီလိုအရာတွေကိုသိမြင်သင့်ပါပြီတကယ်တော့ဒီလိုဖြစ်ရဟာဒေါ်နယ်ထရန့်အတွက်အကျိုးဖြစ်စေနိုင်ပါတယ်ဒီလိုဖြစ်ရကိုလူတွေကြည့်ပြီးပိုနားလည်မှုရပြီးတော့သူ့ကိုပိုပြီးမဲထဲကြမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဒေါ်နယ်ထရန့်ဟာနောက်တစ်ကြိမ်သမ္မတဖြစ်ခွင့်ရဖို့ဝင်ပြိုင်အောင်မယ်လို့2022ခုနှစ်နိုဝင်ဘာလ15ရက်နေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့အခုလိုဆွဲချက်တွေကသမ္မတအဖြစ်ရှင်ပြိုင်ခွင့်မရအောင်ဖြစ်စေနိုင်သလားလို့မေးတဲ့အခါမှာကိုလံဘီယာတက်ကတော်ဥပဒေရေးရာရဲ့ပါမောက်ကဂျွန်စီကော်ဖီဂျူနီယာကမဖြစ်စေနိုင်ဘူးလို့ပြောပါတယ်
။ This does not disqualify him from running for office.This would not be fully resolved in terms of the appeals till after probably both the primary elections and the 2024 general election.
ဒီတရားဆွဲဆိုချက်ကသမ္မတအဖြစ်ရွေးကောက်ခံမဲ့ကိစ္စကိုပြည့်ပြည့်မှုတွေမဖြစ်စေနိုင်ပါဘူး။ဒီအမှုကလည်းသမ္မတလောင်းရွေးကောက်ပွဲနဲ့အထွေထွေရွေးကောက်ပွဲကျင်းပတဲ့2024ခုနှစ်အထိပြီးမဲ့အနေအထားမရှိပါဘူး။အကြောင်းရင်းကတော့အယူခံဝင်မှုကိုနယူးယောက်တရားရုံးမှာလုပ်နိုင်ပြီးအဲ့ဒီလိုမှမအောင်မြင်ရင်အမြင့်ဆုံးတရားရုံးအထိအယူခံဝင်နိုင်မှာဖြစ်ပါတယ်။သမ္မတလောင်းအဖြစ်ရွေးကောက်မခံရအောင်သူ့ကိုတရားရုံးမှာအတင်းအမှုရင်ဆိုင်ခိုင်းတဲ့စတဲ့အချက်တွေနဲ့အချိန်တွေကြာမှဖြစ်လို့ရွေးကောက်ပွဲပြီးတဲ့အထိအမှုကပြီးအောင်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒါအပြင်ဒီကိစ္စတွေမှာမရေရာမှုတွေများနေသေးတယ်လို့လည်းပမောက္ခကော်ဖီကပြောပါတယ်။
Paying hush money is not illegal. Falsifying business records is. But falsifying business records is only a misdemeanor punishable by no more than 6 months.
No pay for it. ပတ်စံပေးတယ်ဆိုတာတရားမဝင်တဲ့အရာမဟုတ်ပါဘူး။ဒါပေမဲ့လုပ်ငန်းမှတ်တမ်းတွေကိုတမင်မအောင်လုပ်ထားရင်တော့တရားမဝင်တာပါ။ဒါပေမဲ့လည်းလုပ်ငန်းမှတ်တမ်းတွေကိုတမင်မယွင်းအောင်လုပ်တာကပြည့်မှုအသေးစားသာဖြစ်ပြီးထောင်နှံ6လထက်ပိုမချခံရနိုင်ပါဘူး။ဒါပေမဲ့ကြီးလေးတဲ့ပြည့်မှုမြောက်စေနိုင်တာကတော့သင်ဟာသင်ရဲ့တခြားရာဇဝမှုတွေဒါမှမဟုတ်တခြားတရားမဝင်မှုတွေကိုဖုံးကွယ်ဖို့အတွက်လုပ်ငန်းမှတ်တမ်းတွေကိုအမားဖြစ်အောင်လုပ်ထားရင်တော့ပြည့်မှုကြီးနိုင်ပါတယ်။အဲ့ဒီတော့အစိုးရကဘယ်ပြည့်မှုနဲ့တရားစွဲမလဲဆိုတာကိုမသိရသေးဘူးလို့ပြောဆိုလိုက်ပါတယ်။ဒီလိုဆွဲချက်မျိုးဟာတစ်ခုတည်းမကရှိလာနိုင်ပြီးဒါကတော့ပထမဆုံးသောဆွဲချက်ဖြစ်နိုင်တယ်လို့လည်းပြောဆိုလိုက်ပါတယ်။
There could be the indictment by the special counsel Mr. Smart which would concern the January 6th alleged
special counsel ရဆွဲချက်တွေလည်းရှိနိုင်ပါတယ်။ Mr. Smart ကနေ January 6ရက်နေ့ကိစ္စကိုပြန်လည်အသက်သွင်းနိုင်ပါတယ်။အဲ့ဒီနေ့ရဲ့ဖြစ်ရာဟာတကယ်ကြီးမားပြီးတော့ပွဲကြီးတစ်ခုလည်းဖြစ်နိုင်ပါတယ်။အဲ့ဒီဖြစ်ရာကသမ္မတထရန့်ရဲ့သမ္မတယုံလှုံ့ဆော်ချက်နဲ့မဆိုင်ပဲသူ့ရဲ့ပုဂ္ဂလိကနဲ့သာသက်ဆိုင်ပါတယ်။ဇန်နဝါရီလ6ရက်နေ့ဟာသမိုင်းအတွေ့အင်မတန်အရေးကြီးတဲ့မေးခွန်းတွေမေးစရာဖြစ်ပြီးအဲ့ဒီတုန်းကသမ္မတဟာအာဏာလွဲပြောင်းမှုလုပ်ပေးစရာမလိုအောင်ရွေးကောက်ပွဲရလပြက်ပြန်အောင်စ조사လုပ်ကင်ချင်းရှိမရှိဆိုတဲ့မေးခွန်းတွေပဲဖြစ်ပါတယ်။အဲ့ဒီလိုလုတ်ခဲ့မယ်ဆိုရင်တော့အမေရိကန်ရဲ့ဒီမိုကရေစီနှလုံးသားကိုကင်ပေါက်ရာရောက်နိုင်တဲ့အတွေ့အဲ့ဒီဖြစ်ရဟာအရေးကြီးတဲ့ဖြစ်ရဖြစ်တယ်လို့ပြောဆိုသွားတဲ့အကြောင်းတင်ဆက်လိုက်ရပါရှင်။